နိုင်ငံတော်လေးဝက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နာကရနီချခံနေရတဲ့ရိုက်တာတင်တာကိုအလုံးနဲ့ကိုကျော်စိုးတို့ကိုသမရရဲ့လူငင်းချက်နာဝင်အမိတ်နဲ့လွတ်မြောက်လာတဲ့အပေါ်အမေရိကန်သမရအင်ပီရိုကကျူဆွေလိုက်ပါတယ်2019ဒီဇင်ဘာလကလေးကရပ်ပေါင်း900ကျော်ဖမ်းဆီးခံရပြီးနောက်မိသားစုနဲ့ပြန်လည်ဆုံဆွေးခွင့်ရတဲ့အပေါ်ဝမ်းမြောက်မိတဲ့ကြောင့်အင်ပီရိုကြီးညာချက်ကဖော်ပြလိုက်တာပါမြန်မာနိုင်ငံကဖမ်းဆီးခံတခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်မနေ့ကပဲအမေရိကန်ဒုတိယသမရမိုက်ပန့်စ်ကလည်းသတင်းလွတ်လို့ရင်ဖမ်းဆီးခံရတဲ့ရိုက်တာတင်တော်နှစ်ယောက်လွတ်မြောက်လာတဲ့အပေါ်ကျူဆွေကြောင်းပြောဆိုလိုက်တယ်လို့ငွေကြေးဝင်ကြီးမက်ပွန်ပြေဟွာလည်းဒင်းတော်တွေကိုလွတ်ပေးတဲ့ပေါ်ကျူဆူပေမဲ့ကျန်နေသေးတဲ့ဖက်စီကန်တရင်သမားတွေလွတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပုံမှန်ရရှိဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒင်းတော်ကိုဝါလုံးနဲ့ကိုချိုဆိုးတို့ကတော့မတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တရင်ယူနေတော့2019ခုနှစ်ဒီဇင်ဘာလမှာဖက်စီကန်ရရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လက်ဝဲတရင်ချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့အရေးယူခံရတာဖြစ်ပါတယ်ဒင်းတော်နှစ်ယောက်လွတ်မြောက်လာတဲ့ပုံမှာတော့အမေရိကန်နာမကကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဒေသလက်ခွင့်နဲ့လူခွေရေးလှုပ်ရှားမှုအဖွဲ့တွေကလည်းကြိုဆိုခဲ့ကြပေမဲ့မြန်မာနိုင်ငံမှာဒေသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ဖိနှိပ်မှုတွေနဲ့ချိန်ချောက်မှုအန္တရာယ်တွေရှိနေစေဖြစ်တာကိုလည်းသတိပေးခဲ့ကြပါတယ်